မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီ2020ရွေးကောက်ပွဲမှာဘယ်လောက်အနိုင်ရနိုင်ချေရှိသလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြည်တော်စုစံခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ကိုယ်စားလှယ်လောင်းရည်စီရင်ကိုရွေးကောက်ပွဲကော်မရှင်စီတင်သွင်းခဲ့ပြီးဖြစ်သလိုအများပြည်သူသိရှိနိုင်အောင်လဲထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်။ထုတ်ပြန်ချက်အရပြည်သူလွှတ်တော်အတွက်နေရာ320အမျိုးသားလွှတ်တော်အတွက်165နေရာပြည်내နဲ့တိုင်းလွှတ်တော်တွေအတွက်ကိုယ်စားလှယ်နဲ့လူမျိုးစုဝန်ကြီးအတွက်644နေရာစုစုပေါင်း1129နေရာမှာဝင်ပြိုင်သွားမယ်လို့ဆိုပါတယ်။ဒါဟာမဲဆန္ဒနယ်မြေစုစုပေါင်း1143နေရာဝင်ပြိုင်မယ်လို့ကြေညာထားတဲ့ NLD ပါတီထက်အရေးအတွက်နည်းနည်းနည်းပေမဲ့2015ရွေးကောက်ပွဲတုန်းကပြည်ခိုင်ပြိုးဝင်ပြိုင်ခဲ့တဲ့မဲဆန္ဒနယ်မြေစုစုပေါင်း1122နေရာထက်တော့ပိုများပါတယ်။ခုဆိုရင်ပြည်ခိုင်ပြိုးဟာအမှန်လောက်စီးရင်တွေထုတ်ပြန်ထားရုံမကပြည်သူတွေအတွက်အာမခံချက်လို့ဆိုတဲ့အချက်ဆက်ချက်ကိုလည်းထုတ်ပြန်ကြေညာထားပြီးပါပြီ။2015ရွေးကောက်ပွဲရလာရ NLD ပါတီပြီးရင်အမှန်အရေးအတွက်ဒုတိယအများဆုံးအနိုင်ရခဲ့တဲ့တပ်မတော်ကနေပေါက်ဖွာလာပြီးပြည်တော်စုလွှတ်တော်ထဲရောက်သွားရင်တပ်မတော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းမယ်လို့ယူဆရတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့2020ရွေးကောက်ပွဲမှာဘလောက်အနိုင်ရဖို့ရှိမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ဂရုပါအဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ
်အရင်ဆက်အာဏာရှင်တွေဟာ2008ဖွဲ့စည်းပုံကိုစိတ်ကြိုက်ရေးဆွဲပြီးစစ်ဗိုလ်ချုပ်ကြီးတွေတစ်ဆက်ပြီးတစ်ဆက်တိုင်းပြည်ကိုအုပ်ချုပ်နိုင်အောင်စီမံပေးသွားခဲ့ပါတယ်စစ်အာဏာရှင်တွေလက်ထက်ကတပ်မတော်သားတွေရောအစိုးရဝန်ထမ်းတွေပါမဝင်မနေရဝင်ခဲ့ကြရတဲ့ပြည်ခိုင်ဖြိုးအသင်းကြီးကို2010ရွေးကောက်ပွဲအကြိုကာလမှာပြည်ခိုင်ဖြိုးပါတီအဖြစ်ဖွဲ့စည်းပေးခဲ့ပြီးအဆောက်အုံဘဏ္ဍာငွေနဲ့ရင်းမြစ်တွေအားလုံးပါလွှဲပြောင်းပေးရခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းပါတီကိုဥဆောင်သူတွေဟာစစ်ဗိုလ်ချုပ်ဟောင်းတွေပါ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေဝင်ပြိုင်လို့မရအောင်လုပ်ပြီးမှကျင်းပခဲ့တဲ့2010ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဟာမဲဆန္ဒနဲ့1154နေရာထဲမှာ882နေရာနဲ့အပြတ်အသတ်အနိုင်ရသမရတင်တိုင်းအစိုးရဖွဲ့နိုင်ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်မြေစုစုပေါင်းရဲ့86ရာခိုင်နှုန်းအနိုင်ရခဲ့တာပါ။ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေပါဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့ NLD ကတောင်ပြိုကမ်းပြိုနိုင်ဒီခိုင်ဖြိုးကတော့အမတ်နေရာ119နေရာနဲ့100ရာခိုင်နှုန်းလောက်ပဲအနိုင်ရပါတော့တယ်။ဒီအခါအရင်ဆရာနာရှင်တွေစီမံပေးခဲ့တဲ့ပြည်ခိုင်ဖြိုးပါတီအမတ်တွေနဲ့တက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုစလေတွေပေါင်းပြီးတမရရွေးအစိုးရဖွဲ့နိုင်မယ့်ရည်မှန်းချက်ပြည့်ပြည့်သွားပါတော့တယ်။အတိတ်ကတော့ဆရာနာရှင်တွေမျှော်မှန်းခဲ့တဲ့စစ်ဘရင်မင်းဆက်တိဆောက်ရေးစီမံကိန်းဟာ9နှစ်လောက်ပဲခံပြီးကြာရှုံးသွားတဲ့သဘောပါ။
ရောက်ပွဲပြီးနောက်ပိုင်းတမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဟောင်းတို့ရဲ့ပြောပြချက်အရာသူတို့ထင်ထားကြတာကရောက်ပွဲမှာသူတို့ NLD ကိုရှုံးမယ်ဆိုတာကိုတော့သိတယ်။ဒါပေမဲ့ NLD ကအမတ်အရေးအတွက်90ရာခိုင်နှုန်းကျော်ရပြီးသူတို့ကသုံးပုံတစ်ပုံလောက်တော့ရတိုင်တယ်။ဒီအခါလွှတ်တော်တွေရောက်သွားရင်တပ်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးတမရရွေးတိုင်းအစိုးရဖွဲ့တိုင်းလိမ့်မယ်လို့ယုံကြည်ထားခဲ့ကြတာပါ။ဒါပေမဲ့သူတို့ထင်ထားသလိုမဟုတ်ပဲဝဲဝဲကွဲအောင်ရှုံးပြီးအတိုက်ခံဘဝရောက်သွားခဲ့ကြပါတယ်။အခုရွေးကောက်ပွဲမှာတော့ပြည်ခိုင်ပြိုးခေါင်းဆောင်တွေအရင်လိုမမြုံမတ်တော့ပါဘူး။တမရဦးသိန်းစိန်အစိုးရလက်ထက်စီနီယာဝန်ကြီးလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်အမတ်လည်းဖြစ်နေသေးတဲ့ရေတပ်ဦးစီးချုပ်ဟောင်းဦးစိုးသိန်းကသူတို့ပါတီ2015တုန်းကပြည်တော်စုအစ်စ်အတွက်42နေရာပဲနိုင်ခဲ့တယ်။အခုရွေးကောက်ပွဲမှာတော့ပြည်တော်စုအစ်စ်အမတ်နေရာ100လောက်အနိုင်ရဖို့ရည်မှန်းထားတယ်လို့ VOA ကိုပြောထားပါတယ်။အဓိပ္ပာယ်ကတော့ပြည်ခိုင်ပြိုးဘက်ကအမတ်နေရာ100လောက်နိုင်လွှတ်တော်တွေရောက်နေတဲ့တပ်မတော်သားကိုယ်စားလှယ်166ဦးနဲ့ပေါင်းတမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုနေသေးတဲ့နောက်ထပ်နေရာ60-90လောက်အတွက်တိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မျှော်မှန်းထားတာတွေ့နိုင်ပါတယ်။ဒီမတ်ချက်ပြစ်မိပါဗလားဆက်ပြီးလေ့လာကြည့်ကြရအောင်ပါ
။ပြည်ခိုင်ဖြိုးပါတီကိုပြည်သူတွေမကြိုက်လို့မဲမပေးကြတဲ့အထက်မှာတက်မတော်ကပေါက်ဖွားလာမှုနီးစပ်မှုနဲ့မဟာမိတ်ဖွဲ့မှုတွေကြောင့်ဖြစ်ပါတယ်။ဒီအချက်ကိုလက်ရှိပြည်ခိုင်ဖြိုးခေါင်းဆောင်တွေရောတက်မတော်ခေါင်းဆောင်တွေကပါသိကြပါတယ်။ဒါကြောင့်လက်ရှိရွေးကောက်ပွဲဝင်မဲ့ပြည်ခိုင်ဖြိုးကိုတက်မတော်နဲ့တိတ်ပြီးမဆက်ဆက်တဲ့ပါတီအဖြစ်ပုံဖော်ဖို့ကြိုးစားတာတွေ့ရပါတယ်။2015ရွေးကောက်ပွဲတုန်းက ဒီခိုင်ဖြိုးပါတီကနေအမတ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့တက်မတော်သားအယောက်140ရဲ့စီရင်ပေးပို့ခဲ့ပေမဲ့ဒီခိုင်ဖြိုးပါတီယာယီဥက္ကဋ္ဌသူရဥရွှေမန်းက59ယောက်ကိုပဲလက်ခံရှင်ပြိုင်စေခဲ့တဲ့တမိုင်းကြောင်းရှိခဲ့ပါတယ်။အခုတစ်ခေါက်တော့အဲ့ဒီလိုရွေးကောက်ပွဲနီးမှတပြိုင်တည်းတက်ဖက်ကနေအလုံးအရင်းနဲ့ဝင်လာတာတော့မရှိပါဘူး။ဒါပေမဲ့အငိမ့်စားယူပြီးဝင်လာသူတွေတော့ရှိတယ်ဆိုပြီးဒီခိုင်ဖြိုးပြောရေးဆိုခွင့်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးပြီးခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ Brighter Future ပုံမှန်တောက်ပသောအနာဂတ်ဆိုတဲ့ poster မှာပြီးခိုင်ဖြိုးဥက္ကဋ္ဌအငိမ့်စားဗိုလ်မှူးချုပ်ဦးတန်းထီစီမံဘဏ္ဍာပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့သူအငိမ့်စားဗိုလ်ချုပ်လှထွန်းဆက်သွယ်ရေးပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့သူအငိမ့်စားလေတက်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်ကြီးမြတ်ဟိန်းအငိမ့်စားရဲမှုချုပ်ခင်ကြီးအငိမ့်စားဒုဗိုလ်ချုပ်ကြီးတက်နိုင်ဝင်းတို့ရဲ့ပုံတွေဖော်ပြထားပါတယ်။ဒါအပြင်ရွေးကောက်ပွဲဝင်မဲ့စီးရင်မှလည်းစစ်ဖို့ချုပ်ဟောင်းအများကြီးပါနေရမှုပြည်ခိုင်ပြိုးပါတီဟာတက်မတော်နဲ့တိတ်မပတ်သက်ပါဘူးဆိုတဲ့ပုံရိပ်ရအောင်စူးစမ်းမှုအောင်မြင်မဲ့အလားအလာမတွေ့ရပါဘူး
။ပြည်ခိုင်ပြိုးရဲ့မဲဆွယ်စီအိုရဲ့ဂတိကဝတ်ဆယ်ချက်ကိုကြည့်ပြတော့လဲပြည်ထောင်တိုင်းဝန်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်ထောင်တိုင်းလွှတ်တော်တွေကပဲရွေးချယ်တိုင်အောင်ပုံမှန်161ပြင်ပေးမယ်ဆိုတဲ့တစ်ချက်လောက်ပဲထူးထူးခြားခြားပါဝင်တာတွေ့ရပါတယ်။ပြည်တွေပျော်လင့်နေတဲ့အဂတိလိုက်စားမှုတိုက်ဖြတ်ပေးဖို့ကိစ္စနိုင်ငံရေးမှာတပ်မတော်ကပါဝင်နေမှုရှော့ချဖို့ဖွဲ့စည်းပုံပြင်ပေးမဲ့ကိစ္စမျိုးတွေပါပလာတာကြောင့်မဲဆန္ဒရှင်တွေကိုတိတ်ပြီးဆွဲဆောင်တိုင်လိုက်မယ်လို့မပျော်လင့်နိုင်ပါဘူး။ဒါအပြင်တပ်တွေမဲရုံတွေကိုအပြင်ထုတ်ပြီးမဲပေးစေမဲ့ကိစ္စကျွတ်တင်မဲတွေကိုစနစ်တကျလောက်တော့မဲ့ကိစ္စ PNO လိုပိုင်းပါတီလိုမျိုးကလက်တွဲဖြုတ်သွားတဲ့ကိစ္စမဲပေးသူလူ1000ကျော်လောက်ပဲရှိတဲ့ရန်ကုန်တိုင်းကစိတ်ကမ်းမြုပ်တဲ့မဲဆန္ဒတွေကိုဖျက်သိမ်းလိုက်တဲ့ကိစ္စပူဂျိုဂျီဟောက်တူရဥရှိပိုင်းရဲ့ပါတီကလည်းနေပြည်900ကျော်မှာရွေးကောက်ပွဲဝင်တဲ့ကိစ္စစတာတွေကလည်းပြည်ခိုင်ပြိုးပါတီအတွက်မဲရရှိမှုနည်းသွားစေပဲအချက်တွေဖြစ်လာနိုင်ပါတယ်။ဒါကြောင့်ပြည်ခိုင်ပြိုးပါတီအနေနဲ့2010ရွေးကောက်ပွဲမှာ2015တုန်းကရခဲ့တဲ့41နေရာရဲ့တစ်ဆခွဲဖြစ်တဲ့နေရာ100လောက်အနိုင်ရရေးလွယ်ကူမှာမဟုတ်သလိုခက်ခဲခက်ခဲပြိုင်ဆိုင်စူးစမ်းဖို့သာရှိကြောင်းပါ။